မင်္ဂလာပါအမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ကပ်ရောဂါကူးစက်မှုတွေတိုးလာသလို Black Lives Matter လူမဲတွေရဲ့အသက်ဟာအရေးပါတယ်ဆိုတဲ့လှုပ်ရှားမှုတွေဆက်လက်ဖြစ်ပွားနေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်း Editor ဦးကျော်စန္တာကိုကျွန်တော်ငင်းချန်ကဆက်သွယ်မေးမြန်းထားပါတယ်အငယ်အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေကလည်းစံချိန်တင်ပြီးပြန်ပြီးကူးစက်လာနေပါတယ်သမရထရန်ကတော့များများစိတ်ရင်များများတွေ့မယ်အဲ့ဒါကြောင့် short sit ပါဆိုပြီးပြောနေပါတယ်အဲ့ဒီအခြေအနေလေးကိုသုံးသပ်ပေးပါအောင်အင်ကေ
ဟုတ်ကဲ့ခွင့်ကျန်းတမတ်ချန်ကတော့များများစီးရင်များများတွေ့မယ်အမေရိကန်ပြည်ထောင်စုကအကောင်းဆုံးနဲ့အများဆုံးစစ်နှံရဲ့တိုင်းပြည်မလို့သူတို့စီမှာကူးစက်မှုတွေအများကြီးတွေ့နေရဆွေးပြောတော့ပါတယ်ဒါပေမဲ့လည်းဆော့စစ်ပါဆိုရဲကိစ္စကိုသူ့ရဲ့လက်အောက်ကတက်မှရေးအရာရှိတော့သူညွှန်ကြားမထားဘူးဆိုတော့တွေ့ရပါတယ်တကယ်လက်တွေ့မှာလည်းပဲအမေရိကန်ပြည်ထောင်စုကပြည်နယ်26ခုမှာကူးစက်တဲ့နှုန်းကပိုပြီးမြင့်တက်လာနေပါတယ်ဒါကြောင့်ကျို New York တို့ New Jersey တို့ Connecticut တို့ပြည်နယ်တွေကဆူကြီးအဲ့လိုကူးစက်မှုများနေတဲ့ပြည်နယ်တွေကလာတဲ့လူတွေကို14ရက်နှစ်ပတ် quarantine လုပ်မယ်ဆိုပြီးတော့အမိန့်ထုတ်ထားတာလည်းတွေ့ရပါတယ်။တချိန်တည်းမှာပဲ EU ဥရောပစာမျက်နှာကလည်းပဲသူတို့အဖွဲ့ဝင်နိုင်ငံတွေအကြမ်းမှာတကားပိတ်ထားတာကိုပြန်ဖွင့်ပေးတော့မယ်။ဒါပေမဲ့လည်းပြည်ပနိုင်ငံတွေမှာကူးစက်မှုများနေရဆိုရင်အဲ့ဒီနိုင်ငံကလာတဲ့လူတွေကိုပြည်ဝင်ပိတ်ပင်မယ်ဆိုပြီးတော့စဉ်းစားနေရတဲ့အထက်မှာပိတ်ပင်ခြင်းခံရမယ့်အထက်မှာအမေရိကန်ပြည်ထောင်စုလည်းပါဝင်နေတာတွေ့ရပါတယ်။တမဒတ်ထရမ်ကတော့စီးပွားရေးပြန်လည်နယ်လန်းထူလာမယ့်ကိစ္စကိုပူပြီးဥစားပေးလို့ဟန်ရှိတဲ့အတွက်ကြောင့်ဒီတက်မိုက်ကိစ္စကို short track လိုဟန်ရှိတယ်လို့ပြောမှဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါအငယ်။အဲ့ဒီတော့တမဒတ်က short sit ပါပြောပေမဲ့လည်းအမေရိကန်ချမ်းမကြီးတာဝန်ရှိသူတွေကတော့သူတို့ဒီညွှန်ကြားချက်ကိုမသိပါဘူး။သူ့အနေနဲ့တိုးစစ်ဖို့ပဲရှိပါတယ်ဆိုပြီးဒေါက်တာဖောက်ချီကလွှတ်တော်ကြားနာပွဲမှာပြောခဲ့ပါတယ်။အဲ့ဒီလိုဘာလို့ကွဲလွဲနေတာလဲခင်ဗျာ။
ဆိုတော့ပြောရမယ်တမတ်ချန်ကစီးပွားရေးနယ်လန်ခရီးကိုပူပြီးဦးစားပေးရဲကျန်းမာရေးအရာရှိတွေကတော့ဒေါက်တာဖိုရှီတို့ကတော့တကယ်ကျန်းမာရေးဆရာဝန်ကြီးတွေသိပ္ပံပညာရှင်တို့အစီကိုအစီတိုင်းပဲပြောလို့ရပါတယ်ဒီကိစ္စမှာတမတ်ချန်ကခင်ဗျားတို့ကကြုံပြောတဲ့အတိုင်းလိုက်မလို့ရကောင်းလားဆိုပြီးတော့ယာတုကဖယ်ရှားပြလို့ရမှာမဟုတ်ပါဘူးဒါနိုင်ငံရေးယာတုတွေမဟုတ်ဘူးနိုင်ငံရေးယာတုဆိုရင်မင်းငါနဲ့မူဝါဒရေးမတူထွက်သွားဆိုရင်ကိုယ်မူဝါဒတူတဲ့လူကိုခန့်မယ်သူကတမနာကြိုက်လိုက်ပြောမယ်။သူကကျမရဲ့ပညာရှင်တွေဘသူ့ကိုအစားထိုးပြီးခန့်ခန့်အဲ့ဒီဆရာဝန်ကြီးတွေအဲ့ဒီပညာရှင်တွေသူတို့တွေ့ရဖို့တွေ့တဲ့အတိုင်းပဲအမှန်ပြောကြမှာဖြစ်ပါတယ်။နောက်လိုပဲပေါ့အမေရိကန်စစ်တပ်နဲ့လည်းတမနာနဲ့သဘောတူရပါပဲ။သူကအဲ့ဒီစစ်တပ်ကတွေကိုဖယ်ပြီးတော့သူကြိုက်တဲ့လူကိုခန့်မယ်ဆိုရင်လည်းပဲတက်လာတဲ့စစ်သားတွေရတဲ့ဗိုလ်ချုပ်တွေကလည်းပဲသူတို့တပည့်စစ်စာတင်ဆိုထားတာကိုနေကဖွဲ့စည်းပုံကိုကာကွယ်မယ်။ဖွဲ့စည်းပုံများပေးထားတဲ့လူခွေးတွေကိုကာကွယ်ရမယ်ဆိုတာဖြစ်နေတော့တကယ်လို့သမန္တနဲ့သဘောရကွက်နဲ့ပဲသူတို့မူတန်းသူတို့ရည်ရည်ကြမှာဖြစ်ပါတယ်ဒါအမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီသဘောရတူလို့ပြောမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအင်ကေအခုလိုကျမ်းမာရေးကိစ္စရှေ့တန်းရောက်လာတော့ Black Lives Matter လူမဲတွေရဲ့အသက်ဟာအရေးပါတယ်ဆိုတဲ့လှုပ်ရှားမှုသတင်းတွေတိတ်မတွေ့ရတော့ခင်ဗျအဲ့ဒီလှုပ်ရှားမှုရဲ့အကျိုးဆက်လွတ်တော်မှာရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဥပဒေမူကြမ်းကရောအခြေအနေဘယ်လိုရှိတယ်လဲခင်ဗျာ
အဲ့ဒီ Black Lives Matter ဆိုတဲ့လူမဲတွေရဲ့အသက်အရေးပါတယ်ဆိုတဲ့လှုပ်ရှားမှုကတော့ဆက်လက်ပြီးတော့ရှိနေပါတယ်ဒါပေမဲ့သတင်းအနေနဲ့ကြည့်ရင်တော့တဟာသိရေးရှင်ရေးကိစ္စလို့အခုဒီင်းမဟုတ်တဲ့အတွက်ကြောင့်လူရဲ့စိတ်ဝင်စားမှုသတင်းအကြောင်းအရာကိုစိတ်ဝင်စားမှုကခုနပြောတဲ့ဒီသိရေးရှင်ရေးကိစ္စဖြစ်တဲ့ COVID ကိစ္စဟောက်သတင်းထိတ်တန့်မရောက်လာတာပဲပြောမှာဖြစ်ပါတယ်ထက်လွတ်တော်မှာ Congress ရဲ့အထက်လွတ်တော်မှာ Republican Party ကတင်စင်းမဲ့ရဲတပ်ဖွဲ့သူပြင်ပြောင်းလဲဥပဒေကြမ်းအဲ့ဒီဥပဒေဟာအပြားရှိတော်ပြီလို့ပြောမှာဖြစ်ပါတယ်အဲ့ဒီဥပဒေကြမ်းကိုအထက်လွှတ်တော်မှာရှိနေတဲ့ဒီမိုကရက်တွေကတော့ပြစ်ဆိုလိုက်တဲ့ရောက်ရှိကိုမတွေ့နိုင်တော့ဘူးဖြစ်တော့ပါတယ်။ဒါပေမဲ့အောက်လွှတ်တော်မှာဒီမိုကရက်တွေရေးဆွဲထားတဲ့ရဲဥပဒေကြောင့်တော့ကြားသတင်းနဲ့မှအဆိုတင်သိမှုရှိတယ်လို့သိရပါတယ်ခင်ဗျာ။ဒါတော့အောက်ချင်မှလည်းပဲတကယ်တော့ဆန္ဒပြမှုတွေဟာအနည်းနဲ့အများစုလို့ရှိနေသေးပါ။အင်္ဂါနေ့ညရုံးကဆိုရင်ဝစ်ကွန်ဆင်ပြည်နယ်မှာအဲဒီဒုတိယကိုဖယ်ရှားဖို့လုပ်တဲ့အကြောင်းရဲနဲ့ဆန္ဒပြမှုကြမှာလည်းလည်းခိုက်ခိုက်တွန်းမှုတွေဖြစ်ခဲ့ရတယ်ဆိုတဲ့သတင်းတွေထွက်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအင်ကေအဲ့တော့ဒီအခုနောက်ပိုင်းပေါ့နော်ရုပ်ထုတွေကိုဖယ်ရှားတဲ့ကိစ္စဟာဒီတောင်ပိုင်း Confederate ခေါင်းဆောင်တွေရဲ့ရုပ်ထုတွေဒါမကဘဲနဲ့ပေါ့နော်တမရဟောင်း Andrew Jackson နဲ့နောက်ပြီးအခုနောက်ဆုံးမှာတမရဟောင်း Abraham Lincoln ရဲ့ရုပ်ထုတွေကိုပါဖြိုချဖို့ကြိုးစားလာတာကိုတွေ့ရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့သုံးသပ်ပေးပါအောင်အင်ကေ
သမားကြတဲ့လူတွေကတော့သူတို့ရဲ့ဇောပေါ်တယ်သူတို့ရဲ့ဖြစ်ရှင်နေရာတွေကိုဥစားပေးပြီးတော့အရေးကြီးပြီးတော့ဒါကိုပဲဥစားပေးလုပ်နေကြတယ်တူပါရဲ့တကယ်တမ်းစဉ်းစားမယ်ဆိုရင်သူဒီသမားလင်ကန်းလို့ပုဂ္ဂိုလ်မျိုးကသူကကျွန်းစစ်ကိုဖျက်သိမ်းဖို့တဲ့အမိန့်ထုတ်ခဲ့တဲ့ပုဂ္ဂိုလ်ကဒီလူကိုဒီဟာနဲ့ပတ်သက်ပြီးတော့ဆက်ဆက်နေပြီးတော့ဖယ်ရှားလိုက်မယ်ဆိုရင်တော့ကျွန်းစစ်တိုက်ချဲ့ရေးရဲ့သမားလင်ကန်းရဲ့ YouTube ကိုလူတွေတွေ့တိုင်းတွေ့ကျွန်းစစ်တိုက်ချဲ့ရေးကိုလုခဲ့လူမဲတွေရဲ့ကက်တင်ရှင် Abraham Lincoln လို့လူရစီထားကြတာဖြစ်တယ်အခုအဲ့ဒီသဘောကိုဖယ်ရှားလိုက်ရဆိုရင်တော့တော်လေးရွှေရကိစ္စဖြစ်ပါလိမ့်မယ်ဒါနောက်ပြီးတော့လည်းတခြားရုပ်ထုတွေကိုလည်းကျွန်တော်အမြင်မှာတော့သမိုင်းအထောက်အထားကြီးသာဖြစ်ပါတယ်ဒီရုပ်ထုကိုမြင်လိုက်တိုင်းအဲ့ဒီကျွန်တွေကိုတင်းချခြင်းနဲ့စိတ်တွေဘယ်သူမှလည်းပေါ်လာမှာမဟုတ်ပါဘူးတကယ်လို့စိုးစိုးဝါဝါဒီဖြစ်ခဲ့တဲ့ကိစ္စဆိုရင်တော့ပဲဒီလိုတင်းငန်းလာယူစရာပဲဖြစ်မယ်ထင်တယ်ဆိုတော့ကျွန်တော်ကတော့အဲ့ဒီရုပ်ထုတွေဖယ်ရှားမဲ့ကိစ္စဟာသိပြီးတော့လုံးတင်တဲ့ကိစ္စမဟုတ်ဘူးလို့ပုံကိုရယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအငယ်အခုလိုသုံးသပ်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်